ကချင်ပြည်နယ်ဖားကန်ဒေသကကျောက်စိမ့်ဒူဖော်ကွင်းကိုအစိုးရကဥပဒေအရထိန်းချုပ်ထားပေမဲ့လက်တလောမှာတော့ခွင့်ပြုချက်မရှိဘဲတရားမဝင်ဒူဖော်မှုတွေဆက်ရှိနေတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်ဒီလိုတရားမဝင်ဒူဖော်တဲ့ကိစ္စမှာဒေသခံလက်နက်ကိုင်အဖွဲ့တွေပါဝင်ပတ်သက်နေတာကိုကြည့်ရင်မြမညီညာရေးအလားအလာအတွက်အဟန္တာဖြစ်စေလိမ့်မယ်လို့သုံးသပ်မှုတွေရှိပါတယ်ဒီအကြောင်းကိုဆက်ပြီးတင်ပြပါပါမိုးရင်းကာလမှာအနေရများတာကြောင့်ကျောင်းစိမ့်လုတ်ကွက်တွေအလုံးဒူးပုံမှုသုံးလရထားဖို့အစိုးရကညွှန်ကြားခဲ့တာပါအခုလိုမိုးရာသီကုန်ဆုံးချိန်မှာအစာထိုးဒူးပုံကွင်းတချို့ပြန်ချပေးပေမဲ့ဆိုင်ရန်တရားကြီးတွေတုံးပြီးတရားမဝင်ဒူးပုံမှုရှိနေတယ်လို့ဖားကန်ဒေသခံလည်းဖြစ်သတင်းတော်တူလည်းဖြစ်တဲ့ကိုဇော်မိုးထက်ကပြောပါတယ
်အဲအဓိကကျွန်တော်တို့ဖားကန်မှာကဒီတရားမဝင်ကျောင်းစိမ့်ဒူးပုံမှုရဲ့ဆက်ရှိနေတယ်ပေါ့နော်အဲ့ဒါကိုအစိုးရအနေနဲ့ဒီလိုင်းစက်ကန်းနေတိုးမပြေးတာရက်ဝင်ရက်ခါတာမျိုးမလုပ်ခဲနဲ့စတန်ပုံနဲ့လုတ်ွက်တီမှာလဲဒါတရားမဝင်သူ့ပေါ်မှုကြီးမရှိအောင်ပေါ့နော်စက်ကြမမဆောင်ရွက်ဖို့လူတွေအာတပ်မတော်နေနဲ့ဒါလုံခြုံရေးကြီးဖြစ်နေဒါမှလည်းစောက်သေးဟုတ်ကဝန်ထမ်းတွေကဒီတရားမဝင်ခိုးတူးတဲ့ကိစ္စတွေကိုစက်ကြမမဆောင်ရွက်နိုင်တယ်ပေါ့နော
်ဖားကန်ဒေသမှာကြောင်စင်းအလွန်အကျွံဒူးပေါ်မှုကြောင့်တဘာဝပေါင်းဝန်းကျင်ပျက်စီးလာသလိုစွန့်ပစ်မြေစာပေါ်မှာရေမစေးကြောက်ရှားပွေသူတွေမြေပြိုမြေပိပြီးတည်ဆုံးမှုများလာတာကြောင့်လဲဒူးပေါ်မှုကိုယာယီရပ်ဆိုင်းခဲ့တာပါ2019မြမကြောင့်မြတ်ဥပဒေအရဧက10ခန်းရာခန်းရှိတဲ့လုတ်ကွက်တွေကိုဒူးဖော်ကွင်းပိတ်ဖင်ထားပေမဲ့ငါးဧကအရွယ်အလစားလုတ်ကွက်တွေကိုသာခွင့်ပြုထားတယ်လို့ဆိုပါတယ်ဒီသတင်းပတ်တွေအတွင်းဖားကန်ဒေသကကြောင်စင်းဒူးဖော်မှုတွေဟာငါးဧကအရွယ်ထက်ပိုကျယ်ပြန့်တဲ့လုတ်ကွက်တွေဖြစ်ပြီးတရန်ကုန်ဆုံးနေတဲ့လုတ်ကွက်တွေဖြစ်တယ်လို့ဆိုပါတယ်မြမမှတ်ဖို့တွင်ကန်ဆောင်လာတဲ့တရုတ်တရေတွေကဒေသခံတိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ခွင့်ပြုချက်ရယူပြီးနေမြေကန်အစိုးရစစ်တပ်ရဲတရင်ကြောင်စင်းဒူးဖို့မှုထိန်းချုပ်ရေယုံစတဲ့အာနာပိုင်နေနဲ့ပေါင်းပြီးတရားမဝင်ဒူးဖို့နေတာဖြစ်တယ်လို့အမည်မပေါ်လိုတဲ့ဒေသခံတွေက VOA ကိုပြောပါတယ်လက်တလောဒူးဖို့မှုတွေဟာအစားထိုးဒူးဖို့ကွင်ပြန်ပေးတာမှန်ပေမဲ့ငါးဤကတဲ့ကြော်တာကိုတော့ခွင့်ပြုထားတာမျိုးရှိမရှိဆိုတာရှင်းရှင်းလင်းလင်းမသိရသေးဘူးလို့ဖားကန်းမျိုးနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးတင်စိုးကရှင်းပြပါတယ
်ဒါဟိုရင်သူတို့တန်းသုံးလနားလိုက်တဲ့အတွက်အစာထိုးပေးလုပ်ခိုင်းတယ်လို့ပဲကျွန်တော်နားလည်ပါတယ်အစာထိုးတန်းဒီလည်းကိုတိုင်းပဲဟိုအေကအများကြီးကိုပဲလုပ်ခိုင်းတာလားဒါမှမဟုတ်ရင်ရှင်ဒီအလတ်စားငါးအေကပဲထုခိုင်းတာလားဆိုတာကတော့အဲသိပြောရေးရရမရှိသေးတဲ့ပုံစံမျိုးကျွန်တော်တွေ့ရတယ်ဗ
ျဘာကမှာတတန်းကုန်ဆုံးသွားတဲ့ကြောက်တူးဖို့ရေးလုတ်ွက်ဧရိယာ90ရာခိုင်နှုန်းလောက်ရှိပြီးတူးဖို့ကွင်တတန်းထမတိုးပေးတာကြောင့်လဲတရားမဝင်တူးဖို့မှုတွေဆက်ရှိလာပေမဲ့အစိုးရအနေနဲ့တိရောက်စွာကင်တွယ်နိုင်ခြင်းမရှိသေးဘူးလို့ဥတင်စုကပြောပါတယ
်။အကြီးအကျယ်ခိုးတူးနေတဲ့ကိစ္စတွေကကျွန်တော်လွတ်တော်မှာဟိုဒီကိစ္စတွေဆွေးနွေးပြီးပြီလေပြောပြီးပြီလေတင်ပြပြီးပြီ။ဟောဒါမဲ့ဒါဆောင်ရွက်ဖို့ကဒါအစိုးရဘက်ရဲ့တာဝန်ပဲဖြစ်တယ်။ဒီမှာဒီမှာအောက်ရှိမှလည်းပဲနည်းနည်းလေးလေးထိန်းချုပ်နေဟိုတက်ကတော့ဒါဝန်ကြီးဌာနရဲ့တာဝန်ပဲဖြစ်တယ်။ဒီမှာတမန်ရှိတယ်။ရတန်ရင်တောင်းရှိတယ်ဒီကြားထဲမှာမှတော့ဒီခိုးတူးနေတာဟာဘာကြောင့်လဲဆိုတာလို့ကျွန်တော်ထောက်ပြခဲ့တာရှိပါတယ်။နိုင်ငံတော်ရဲ့အကျိုးရှိဖို့တည်းမိမိရဲ့အကျိုးရှိဖို့ပဲဒီရှေ့ဥတည်ပြီးလုပ်နေတဲ့လူတွေရှိနေတယ်ကတော့ကျွန်တော်ဒီဟာတွေကအောက်တယ်ပေါ့ဆိုခက်ခဲနေမှာပဲဖြစ်ပါတယ
်တကယ်တော့ကချင်ပြည်နယ်အပါအဝင်အခြားနေဆက်ဒေသတွေမှာမြန်မာစစ်တပ်နဲ့တိုင်းဒေသလက်နက်ကင်တပ်တွေကြားစစ်ပွဲဖြစ်နေရတဲ့အကြောင်းရင်းတွေထဲမှာတယံဇာတ်ထုတ်ယူရေးနဲ့ပတ်သက်လို့ထိန်းချုပ်မှုရနိုင်ရေးလဲပါဝင်တယ်လို့သုံးသပ်မှုတွေရှိပါတယ်ဒါပေမဲ့လက်တလောဖားကန်ဒေသကလက်နက်ကင်အုပ်စုတွေပေါင်းပြီးတရားမဝင်ကြောက်တူးဖို့ရေးလုပ်နေတာကိုကြည့်ရင်မပြီးဆုံးနိုင်သေးတဲ့မြမညဉ့်ညံရေးမှာရိုက်ခတ်မှုရှိလာစေလိမ့်မယ်လို့သုံးသပ်ကြောင်းဝါရှင်တန်ဒီစီအခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကိုဂွန်ဆန်ကပြောပါတယ
်။ KYO ကနေပြီးတော့အကြောက်တူးတာတော့ကျွန်တော်မကြောက်ဘူး။ဒါပေမဲ့ KYO ကလည်းအခွန်ကောက်တာတော့ကြောက်ဘူးပါလေ။ဒီ90နောက်ပိုင်းမှာဒီဖက်ကန့်တွဲကိုရောက်လာတာကအဓိကစက်တပ်ပါ။စက်တပ်ကနေပြီးတော့ဖီကနဲ့ဖောက်ဖြက်မှတောက်ပြီးရောဗျာမတာတူးတာတော့မြင်တွေ့ရတယ်။အဲ့တော့ဥပိုင်မရှိကတော့ဒီပြဿနာတော့အများကြီးပါတယ်ဖြေသွားမှာပါအဲ့တော့ဒီစစ်တပ်ကလည်းတိုင်းဒေသဆိုမှတိုင်းဒေသနဲ့မခွဲခွေချင်းကိုယ်တိုင်အကုန်လုံးပိုင်ချင်းနဲ့တိုက်တက်ရှိတယ်စစ်တပ်ကထိတ်တန်းခေါင်းဆောင်တွေကကိုယ်တိုင်ပါဝင်ပတ်သက်နေတဲ့စီးပွားရေးဆိုတော့ဒီအစိုးရတွေပြီးတော့ဒီ corruption နဲ့ပတ်သက်မှတကယ်ကိုကြီးကြီးရောက်ရောက်ခိုင်းတွဲလာမယ်အဲ့ဒီစစ်တပ်ကလည်းတကယ်ကိုအစိုးရရဲ့အမိန်အောက်မှာလိုက်လာရမယ့်အခြေအနေရောက်သွားမှာပဲကျွန်တော်တို့ရဲ့တိုင်းရင်းသားသားခွဲဝေဘူးလို့ငင်းချရင်းနဲ့ပတ်သက်မှာတကယ်ကိုဖြစ်ရောက်မှုဘယ်လိုခေါ်လဲတိုးတက်မှုမှာအားနည်းနေရပေါ့ဒီလူစုကလည်းတင်မြောက်တဲ့အစိုးရအောက်မှာရှိတဲ့စက်သက်ရှိမှာပဲဒီငင်းချရင်းတွေတိုးတက်မှုရှိလာမှာလို့ပဲကျွန်တော်တုံ့တက်ရပါတယ်
လက်ရှိဖားကန်းကဒုဖော်မှုတွေနဲ့ပတ်သက်လို့ပိုသိရအောင်ကချင်ပြည်နယ်တရံဇာနာရေးရဝန်ကြီးဦးလာရှိတာဆိုင်ကို VOA ကအကြိမ်ကြိမ်ဆက်သွယ်ခဲ့ပေမဲ့ဖုန်းကင်ဖြေကြားခြင်းမရှိခဲ့ပါဘူးခင်ဗျာ။